VOA ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါ။မြန်မာနိုင်ငံတက်သမရန်တင်ယူတဲ့ကဘဝတွက်တာကျွမ်းကျင်စရာဘာသာရက်ထဲမှာထွန်းထွန်းနဲ့ချိုချိုဆိုတဲ့မျိုးဆက်ပွားဆိုင်ရာပညာပေးသင်ခန်းစာထည့်ဖို့ကိစ္စနဲ့ပတ်သက်လို့အခုရပိုင်းမှာအတော်လေးပြောဆိုဆွေးနွေးနေကြတာတွေ့နေရပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုမှာရောဒီလိုသင်ခန်းစာတွေကိုဘယ်လိုသင်တယ်လဲဆိုတာကိုကြည့်ရအောင်ပါရှင်။အမေရိကန်ကျောင်းတွေမှာလိင်ပိုင်းဆိုင်ရာကျန်းမာရေးအသိပညာပေးသင်ကြားမှုတွေအကြောင်းကိုအသေးအချာလေ့လာထားတယ်လို့ကိုယ်တိုင်လည်းမိခင်တယောက်အနေနဲ့အတွေ့အကြုံရှိတဲ့စာရေးဆရာမမင်းငင်းကိုမေးမြန်းထားပါတယ်။ဒီမှာကမူလရန်ကစလို့ကြားမကွဲပြားတယ်ဆိုတာကိုစပြီးသင်ပေးနေတယ်လို့ဆရာမမင်းငင်းကရှင်းပြပါတယ်
။ဒီမှာသင်တာကကိုဖတ်ဘူးလားရောကိုကလေးတွေရဲ့အတွေ့အကြုံရရောဆိုရင်မူလရန်ကလေးရတော့လေကိုအင်ကအစိတ်ပိုင်းနေနဲ့ပတ်သက်ပြီးတော့ကလေးတွေကိုမိတ်ဆက်ပေးနေပြီ။သူတို့မှာ क्वे ပြတဲ့ဒီယောက်ျားလေးနဲ့မိန်းကလေး क्वे ပြတဲ့ကိုရင်ကအစိတ်ပိုင်းရှိပြီးတော့ဘာလို့ဆိုတာတွေကိုသူတို့ကတင်တယ်နော်လူမှုသိပ္ပံလို့ခေါ်မဲ့ဟိုဘာသာရဲ့အထဲမှာအဲ့ဒါကိုထည့်ပြီးတော့တင်တယ်တင်ပြီးတော့တကူရေးတန်ရှင်းရေးပေါ့နော်အဲ့တော့ဦးစားပေးတာတော့ဘယ်လိုကိုရင်ကအစိတ်ပိုင်းမျိုးဘယ်လိုတန်ရှင်းအောင်ထားရမလဲဘယ်လိုမျိုးဟိုစောက်ရှောက်တင်နေဆိုတာမျိုးတွေကိုတင်တယ်ပြီးတော့တကယ်လို့မတန်ရှင်းမှုဆိုရင်နော်ဘာတွေနောက်ဆက်တွဲဖြစ်နိုင်လဲနေမကောင်းဖြစ်တာတို့ဘာယောဂဖြစ်နိုင်တယ်လို့ဆိုတာကိုအဲ့ဒီကလေးကအတန်းအဆင့်လိုက်နည်းနည်းချင်းညှင့်ပြီးတော့တင်သွားတာပေါ့မူလတန်းတစ်လျှောက်လုံး၆တန်းလောက်ထိရနှစ်ပိုင်း၆ကိုလိုက်ပြီးတော့မှသူတို့ရဲ့ကိုယ်ငါအစိပ်ပိုင်းကွဲပြားပုံကြီးတင်တယ်။နောက်ပြီးတော့ဒီခုနပြောတယ်လို့ပေါ့နော်တခုကြီးတန်ရှင်ကြီးတခုကြီးကျမကြီးအဲ့ဒါကိုပဲဥတည်ပြီးသွားပါတယ်
။၆တန်းကစတဲ့အလေတန်းရောက်ရင်တော့ဆယ်ကျော်သက်ကျောင်းသူကျောင်းသားတွေကိုလိမ်ပိုင်းဆိုင်ရာကျမရဲ့အသိပညာပေးဖို့အတွက်မိဘတွေစီကအရင်ခွင့်ပြုချက်တောင်းပါတယ်
။ဒီမှာ၆တန်းနောက်ပိုင်းကိုအလေတန်းလို့တတ်မှတ်တာပေါ့။အဲ့တော့၆တန်းဆိုတော့အသက်၁၂နှစ်လောက်ဖြစ်သွားပြီကျမတို့ဒီမှာက7နှစ်73နှစ်ဆိုလို့ရှိရင်ထင်းလို့တတ်မှတ်တာဆယ်ကျော်တက်လို့တတ်မှတ်တော့ဆယ်ကျော်တက်အရွယ်မှာစပြီးတော့ကိုခန္ဓာအစိတ်အပိုင်းပြောင်းလဲလာတော့အဲ့ဒါကြီးပါလာပြီနှစ်စပိုင်းဒီမှာမတင်သေးဘူးမမရရသူတို့စမေးဝဲနီးတော့မယ်နောက်ဆုံးတစ်ပိုင်းပေါ့နောက်ဆုံးတစ်ပိုင်းဆိုရင်ကျမတို့ spring break အပီးပေါ့နော်မေဦးရာစီကျောင်းပိတ်အပီးအပိုင်းဒီမှာစပြီးတော့တင်ပါပြီအဲ့တော့မတင်ခင်မှာတည်းကသူတို့ကမိပါတယ်စာဖို့ပါတယ်စာဖို့ပြီးတော့ဒီလိုမျိုးနော်တင်ရိုးတွေကိုသူတို့တင်ပါမယ်နော်ဘယ်လိုကျောင်းရာတွေပါပါမယ်အဲ့ဒါတွေတင်မဲ့အတွက်ကြောင့်နော်မိသားစုအကျူသူကအဲ့ဒီကတော့ family education လို့နာမည်တက်ပြီးတော့ဟိုသင်ခန်းစာအောင်နာမည်တက်ပါတယ်အဲ့တော့အဲ့ဒါတင်မယ်အဲ့တော့ကိုယ့်ကကလေးကိုတင်ချင်တယ်တင်မလားမတင်ဘူးလားပေါ့နော်တင်ချင်တယ်သူသဘောတူရင်လက်မှတ်ထိုးပြီးတော့ form ကိုပြန်ပို့ရတယ်ဆိုတော့အဲ့ဒီနောက်ပိုင်းကျလို့ရှင်တင်ပါတယ်တင်တဲ့အခါကျတော့ကိုသားကိုကျွန်မမေးကြည့်တဲ့အခါကျတော့ကျွန်မသားကပြောတာကတော့ तू ကသူတို့ကိုတင်တဲ့အခါမှာယောက်ျားလေးမိန်းကလေးခွဲပြီးတော့တင်တယ်အဲ့ဒါက6တန်းအရွယ်ပေါ့6တန်းအတောင်ရောက်တဲ့အခါမှာယောက်ျားလေးမိန်းကလေးခွဲပြီးတော့တင်တယ်။မိန်းကလေးကိုမိန်းကလေးရဲ့ခန္ဓာကိုယ်ဖြစ်စဉ်အပြောင်းအလဲဟော်မုန်းအပြောင်းအလဲနော်အဲ့ဒီအချိန်မှာဟိုဘာတွေဖြစ်လာနိုင်နေဆိုတဲ့အကျိုးဆက်တွေအဲ့ဒီအားလုံးကိုဆရာမတွေကတင်တယ်။အဲ့လိုပဲယောက်ျားလေးတွေကိုလည်းယောက်ျားလေးတွေရဲ့ဟိုဟော်မုန်းအပြောင်းအလဲခန္ဓာကိုယ်အပြောင်းအလဲနောက်တစ်ခါကျတော့အဲ့ဒီအချိန်မှာရှိမဲ့စိတ်အပြောင်းအလဲနော်ကိုယ်အနက်အပြောင်းအလဲရဆက်အဲ့ဒါလေးအကုန်လုံးဖွင့်ထွားပုံလေးအဲ့ဒါလေးကို6တန်းလောက်ကလေးကစပြီးတော့တင်ပါတယ်တင်ရင်းသားနေသူက6တန်း9တန်း8တန်းအဲ့ဒီနောက်မှာအဲ့ဒီလိုအချိန်တစ်ချိန်ယူပြီးတော့ပေါ့နော်၃လလည်းဖြစ်ချင်းဖြစ်နေပေါ့နော်ဒီလို spring break အပြီးစာမေးဝဲဒီမတိုင်ခင်လောက်မှာသူတို့ကအဲ့လိုမျိုးတင်တယ်တင်တဲ့အခါမှာအသက်အရွယ်နဲ့အတန်းကိုလိုက်ပြီးတော့သူတို့ကဟိုဟာလေးကိုတင်ငန်းစာလေးကိုခွဲသွားတာပေါ့ဘယ်အရွယ်မှာပါဘူးသိတင်တယ်ဆိုတာမျိုးခွဲသွားတယ်ခွဲသွားတဲ့အခါကျတော့ဒီမှာအထက်တန်းရောက်လို့ရှိရင်ကိုတန်းပေါ့အထက်တန်းရောက်တဲ့အခါကျတော့ယောက်ျားလေးမိန်းကလေးမခွဲတော့ဘူးအတူတူတင်တယ်ဒါပေမဲ့အဲ့ဒီအချိန်ကိုရောက်လာတဲ့အခါကျတော့သူတို့တင်ရောကတော်တော်လေးမြင့်သွားပြီကျွန်မထင်တယ်ဒီအထက်တန်းကျောင်းပညာရေးထဲမှာတော့သူတို့ကဒါအလုံးကမသိမဖြစ်လို့ယူဆပုံကြတယ်သူတို့အတန်းထဲမှာတင်ပါတယ်တင်တဲ့အခါမှာယောက်ျားလေးမိန်းကလေးမခွဲတော့ဘူးအဲ့ဒီညမှာတော့ဘာဒီပါလာပြီလေဆိုတော့အခုနပြောတယ်လို့ပေါ့နော်ဒီကိုယ့်ရဲ့ဟိုလိန်အင်ကာကိုဘလို့ထိမ့်သိမ်းရမလဲဘလို့ကျမ်းမအောင်ထားရမလဲဆိုတာအပြင်အဲ့ဒီမှာကျတော့ယောက်ျားလေးနဲ့မိန်းကလေးနဲ့နော်ဒီအချင်းချင်းထိဆက်ရာကနေတွေးသားကိစ္စပါလာပြီးဆိုရင်နော်ဆက်ဆံရေးတွေပါလာပြီးဆိုရင်ဘလို့ယောဂတွေဖြစ်နိုင်တယ်အဲ့ဒီနောက်ပြီးတော့ဘလို့အန္တရာယ်တွေရှိလာနိုင်တယ်ဘလို့ဆိုးကျိုးတွေရှိလာနိုင်တယ်ဆိုတဲ့ဥစ္စာကိုတင်ပါတယ်တင်ပြီးတော့မှဒါတွေကိုမဖြစ်အောင်ဘလို့ကာကွယ်မလဲနော်ဘလို့တားဆီးမလဲဖြစ်လာရင်ဘလို့ရင်ဆိုင်မလဲအဲ့လိုသင်ခန်းစာအပြည့်အစုံအကုန်ပါပါတယ်အဲ့ဒါတွေအားလုံးကိုလည်းသူတို့ကပုံလင်းမြင်တာရှိပါတယ်သူတို့ရဲ့ကျောင်းက website ထဲမှာတခါရင်အပီးပေါ့နော်ဟိုခေတ်စီအတွက်ကဘလို့ဟို health education ပေးပါတယ်ပေါ့နော်ပြီးတော့ဒီ team တွေအတွက်ဘလို့ health education ပေးပါတယ်ဆိုတာကိုပြောထားပါတယ်
American ကျောင်းတွေမှာအခုလိုမျိုးသင်ကြားပေးတဲ့သင်ခန်းစာတွေကို Sexual Health Education လို့ခေါင်းစဉ်တက်ပါတယ်။လိင်ပိုင်းဆိုင်ရာကျန်းမာရေးအသိပညာပေးလို့ပြန်ဆိုနိုင်ပါတယ်။လိင်လို့ပြောကြတဲ့အတွက်ကြားရတာရှိုင်းသလိုဖြစ်ပေမဲ့ဒါဟာကျန်းမာရေးတစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့ဆိုတာကိုလည်းဆရာမမင်းကြီးကထောက်ပြပါတယ်။
လိင်လို့ခေါင်းစဉ်တက်တာကနော်ဒီကျမတို့ဒီဟိုလူတွေထင်နေကြတယ်လို့ကာမဟိုဆက်ဆံမှုတစ်ခုတည်းကိစ္စမဟုတ်ပါဘူး။လိင်ဆိုတာဒီကိုရင်ကအစိပ်ပိုင်းနဲ့နော်ဒီကျမမျိုးပွားနေတဲ့ကိုရင်ကအစိပ်ပိုင်းပေါ့။အဲ့ဒီလိုအစိပ်ပိုင်းနဲ့ပတ်သက်ပြီးပြောတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိင်ကျမရေးလို့ပြောမယ်ပေါ့ဆိုပါတော့အဲ့လိုမျိုးပြောမယ်ဆိုရင်လိင်ပညာရေးလို့ပြောမယ်ဆိုရင်အဲ့ဒါဒီကျမရေးကြီးတစ်ခုလုံးရဲ့မဖြစ်မနေပါရတဲ့အစိပ်ပိုင်းလေးတစ်ခုဖြစ်ပါတယ်။အဲ့ဒီအစိပ်ပိုင်းကိုဒီကျောင်းသူကျောင်းသားတွေဟာသိကိုသိတဲ့နယ်လို့လေကျမကထင်ပါတယ်။ဒါကြောင့်ကျမသားသမီးတွေတော့ကလည်းဒီသမီးဝသားဝကျမကဒီကျောင်းကတင်မလားသဘောတူလားလို့မေးတဲ့အချိန်မှာကျမလိုလိုလားလားပဲသဘောတူတယ်လို့ချက်ချင်းပဲဟိုကျမတော့နံပါတ်ထိုးခဲ့ပါတ
ယ်။မြမချင်းချင်းဘုံအရာမိဘနဲ့သားသမီးချားမှာလိမ်မိုင်းဆိုင်ရာသိတဲ့ဗဟုသုတမျိုးပွင့်ပွင့်လင်းလင်းပြောလို့မရှိတာကြောင့်ကျောင်းထဲမှာစနေကြကြတင်ပေးတာကိုသားသမီးအတွက်အကျိုးရှိတယ်လို့လည်းသူကမြင်ပါတယ်
။ကျမတည်တော့ဆိုလို့ရှိရင်တချို့သင်ခန်းစာတွေပေါ့နော်။ဟိုကျမခရီးကျမထပ်ပြီးတော့တည်ချအောင်မေးကြည့်တဲ့အခါမှာတချို့ကျမရင်းနဲ့ပတ်သက်တဲ့ဟိုနည်းနည်းလေးနည်းသင်ခန်းစာတွေဆိုလို့ရှိရင်ကျမရေးဌာနကနေလာတင်ပေးတယ်လို့ပြောပါတယ်နော်။နောက်တစ်ခါလူမှုဆက်ဆံရေးနဲ့ပတ်သက်လို့ရှိရင်လည်းလူမှုရေးဌာနက social worker တွေပေါ့နော်။သူတို့တွေကလာတင်ပေးတယ်လို့ပြောပါတယ်။ဆိုတော့ကပို့ပြီးတော့စနစ်ကျတဲ့သင်ချားရေးကိုရတဲ့အတွက်ခလေးတွေဒီသူတို့မဖြစ်မီရင်ဆိုင်ရမယ်ဆေချော်တဲ့အရွယ်မှာကြုံရမယ်နော်ဟိုမုံအပြောင်းလေးပြဿနာတွေနော်လီအင်ကာအခြေအနေအပြောင်းလေးတွေအားလုံးကိုသိပ္ပံနေကြတည်သွားပြီးတော့စနစ်တကျကာကွယ်နိုင်ရင်ကျမထင်ပါတယ်ကျောင်းပညာရေးကပေးတဲ့သင်ခန်းစာဖြစ်တဲ့အတွက်ကြောင့်ကောင်းချောရတာအများဆုံးသွားပါတယ်ဒါကြောင့်အဲ့လိုယုံကြည်တဲ့ဟိုယုံကြည်ချက်တွေပဲကျမကတော့ဒီလိုတည်ယူတင်တန်းပေးတာကိုကျမလက်ခံပါတယ်
အဲ့တော့နောက်တစ်ခုကပေါ့နော်အခုဗမာပြည်မှာဒီမျိုးဆက်ဘွားအသိပညာပေးသင်ခန်းစာတင်ဖို့ကိစ္စနဲ့ပတ်သက်လို့တော်တော်လေးဟိုကန့်ကွက်မှုတွေလည်းကြားနေရတယ်လေဆိုတော့အဓိကတော့ပြောကြတာတော့ဒါကမြမယဉ်ကျေးမှုနဲ့မကိုက်ဘူးနောက်ဒီလိုမျိုးတင်တဲ့အတွက်ကြောင့်မလို့ကလေးတွေမှာဒီလွဲတဲ့အမြင်တွေရမယ်ဆိုပြီးတော့စိုးရိမ်လို့ပြောကြတယ်ဒီအတန်တွေလည်းကြားရပါတယ်ဆိုတော့အဲ့လိုမျိုးစိုးရိမ်နေတဲ့မိဘတွေကိုရောကိုရာရတယ်လို့ဖြတ်တန်းလာတဲ့မိဘတယောက်အနေနဲ့ဘယ်လိုမျိုးအကြံပေးချင်လဲပြောချင်ပါလဲရှင့်
မြန်မာပြည်ကဟိုပညာရေးဝန်ကြီးဌာနရဲ့ပေါ့နော် website ကိုဝင်ကြည့်တဲ့အခါကျတော့စေကျော်တဲ့အရွယ်တိမှတ်စရာဆိုတာမျိုးတွေ့ပါတယ်နောက်တစ်ခါကျမရေးသင်ခန်းစာဆိုတာမျိုးတွေ့ပါတယ်အဲ့ဒီအချိန်မှာကျမဝင်ဖတ်ရတဲ့လောက်ကတော့သူတို့ကလည်းနိုင်ငံတကာစံနှုန်းစံထားတွေကိုကြည့်ပြီးတော့ဒီသင်ခန်းစာကိုပြည့်စုံထားတယ်လို့ထင်ပါတယ်တခုပဲပေါ့လေသူတို့ကဘာသာပြန်သားလာတာတော့မသိပါဘူးတချို့ဘာသာစကားလေးတွေကတော့ဟိုခက်နေတာလေးတွေရှိတာပေါ့နော်ဒါကတော့ဒီပိုင်းမှာဒါပေမဲ့အဲ့ဒီညမှာကျမသင်ခန်းစာကိုဝင်ကြည့်တဲ့အခါကျတော့သားသမီးကိုမတင်လောက်ဆရာသင်ခန်းစာကျမမတွေ့ပါဘူးဆိုတော့ကျမပြောချင်တာကမိဘတွေကိုကျမပြောချင်တာကအဲ့ဒီဒီသင်ခန်းစာကိုသင်ချင်းအပြင်ကလေးတွေဟာနော်ဒီနေဆက်ဆန္ဒတိသွားမယ်လို့နော်ဘယ်လိုလုပ်ရမယ်လို့တိသွားမယ်လို့ဆိုတော့မိဘတွေကစိတ်ပူတယ်လို့ကျမကဟိုကြားပါတယ်ဆိုတော့ကျမပြောချင်တာကအဲ့လိုမတင်ဘဲတော့ဒီကလေးတွေမကြားဘူးလို့ဒီမိဘတွေကထင်နေတာပါလားဆိုတော့ကျမတို့ကလေးတိုင်းဟာသူတို့ကလေးချင်းချင်းဖြစ်စေအခုလွယ်လေးတကူကြည့်လို့ရတဲ့ YouTube တို့ဘာလို့ကဖြစ်စေဒီလိုနေပတ်သက်တဲ့နော်ဆက်ရှင်နဲ့ပတ်သက်တဲ့ဟိုဟာတွေကိုသူတို့တွေ့နေသိနေမြင်နေရမှာပဲပြီးတော့သူတို့ရဲ့အရွယ်အရာဟိုမောအပြောင်းလဲအတက်အပိုင်းလဲအချာအရာတော့ဒါဟာတားဆီးလို့မရတဲ့စိတ်ဝင်စားမှုမျိုးသူတို့မှာဖြစ်မှာပဲအဲ့လိုဖြစ်တာကိုကျမတို့ကစနစ်တကျနေနော်ဒီလိုမျိုးယောဂတွေမဖြစ်အောင်ကာကွယ်ဖို့လို့ဟာဒီလိုနေရင်ဒီလိုဖြစ်မယ်လို့ပြောတာတို့နော်အဲ့ဒါတွေကိုစနစ်တကျသင်ပေးတာဟာမကောင်းဘူးလားကျမမိဘတို့အဲ့ဒီမိကိုမေးချင်ပါတယ်အဲ့တော့ဒီကျောင်းကနေပြီးတော့မှဒါတွေကိုသင်လိုက်မှကလေးတွေကသိလာလားပြီးတော့ကျမတို့မိဘတွေကရောဘယ်လောက်တောင်တာဝန်ယူပြီးတော့ဘယ်လောက်တည်တည်ချာချာဒီကလေးတွေကိုအချိန်ပေးပြီးတော့သင်ကြားနိုင်ပါသလဲဆုံးမနိုင်ပါသလဲလိုက်ကြည့်နိုင်ပါသလဲကျမအဲ့ဒါကိုပြောချင်ပါအဲ့ကြောင့်ကျမတို့သဘောတူစီချင်ပါတယ်ဘာဖြစ်လို့လဲဆိုတော့တခုတော့ရှိပါတယ်ဟိုဘယ်လိုအတင်တလဲဆိုတာတခုတိတ်အရေးကြီးပါတယ်ဘယ်လိုသင်ခန်းစာတွေဖြစ်တလဲဆိုတာတိတ်အရေးကြီးပါတယ်နော်ဒါပေမဲ့တေးချာတာကတော့ပညာရေးတွေကသင်ခန်းစာတွေဖြစ်တဲ့အတွက်သူကကောင်းကျိုးကိုဥတည်တဲ့စေတနာကတော့ပါပါပါအဲ့တော့ကျမတို့ကအရေးကြီးတဲ့ဂရုစိုက်ရပါကဘယ်လိုသင်ယူလဲပေါ့နော်ဘယ်လိုကောင်းစေနေလဲဘယ်လိုအကြောင်းရတယ်လဲပြီးတော့အဲ့ဒါတွေကိုတကယ်တိတိချာချာစနစ်ပြသင်တန်းတက်ထားသောတကယ်နားလေသောဆရာဆရာမများကသင်ပါပါလားเนาะဘယ်လိုပုံစံနဲ့သင်ပါပါလဲအဲ့ဒါဟိုမိခွန်းချုပ်ပြီးတော့ဒီကိစ္စကိုလက်ခံစီချင်တယ်လို့ကျွန်မဒီနေရာကနေပြောချင်ပါတယ်ရှင
်အမေရိကန်ပြည်ထောင်စု Maryland ပြည်နယ်မှာနေထိုင်တဲ့ဆရာရေးဆရာမမင်းငင်းဖြစ်ပါတယ်ဒီသင်ခန်းစာတွေကြောင့် တကောရည်တန်ရှင်ရည်ကဆာလို့ကျန်းကျန်းမာမာနေထိုင်ရမယ့်နေရာတွေအတိုင်းသူ့ရဲ့သားသမီးတွေလိုက်နာကြတာကကောင်းကျိုးတက်ရောက်မှုဖြစ်တယ်လို့ဆရာမမင်းကြီးကပြောပါတယ်ရှင်ကျွန်မဆုမြတ်ပါပါ